မြန်မာနိုင်ငံနဲ့အတူအာရှတိုက်ကအာဖဂန်နစ္စတန်၊အိန္ဒိယနဲ့လာအိုစ်အပါအဝင်နိုင်ငံပေါင်း20နိုင်ငံကိုအမေရိကန်သမ္မတဘဲရက်အိုဘားမားက2014ခုနှစ်အတွက်မူရဆေးဝါးအဓိကရောင်းဝယ်ထုတ်လုပ်တဲ့နိုင်ငံများရှင်းမှာထည့်သွင်းသတ်မှတ်လိုက်ပါတယ်။အာရှအနောက်အာဖရိကအလဲပိုင်းအမေရိကတိုင်နဲ့ကရီဘီယံကျွန်းဒေသတွေမှာရှိတဲ့နိုင်ငံ20နိုင်ငံကိုအခုလိုသတ်မှတ်တဲ့နေရာမှာတချို့အစိုးရတွေအနေနဲ့မူရဆေးဝါးထိန်းချုပ်နိုင်ဖို့ဥပဒေကြောင်းအရအပြင်းထန်ဆုံးဖြစ်အောင်ထိန်းသိမ်းနေတဲ့ခြားကပထဝီဝင်အနေအထားအရဖြစ်စေစီးပွားရေးအရဖြစ်စေမူရဆေးဝါးထုတ်လုပ်မှုရှိနေတာဒါမှမဟုတ်မူရဆေးဝါးကူးသန်းရောင်းဝယ်ရမှာတဆင့်ကန်ကြားနေနိုင်ငံအဖြစ်ရှိနေတယ်လို့တောက်ကြနေမှာသမရအင်ဗျူကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဒါအပြင်ပြီးခဲ့တဲ့တစ်နှစ်အတွင်းနိုင်ငံတကာမူရဆေးဝါးတိုက်ဖျက်ရေးဆိုင်ရာသဘောတူညီချက်တွေအတိုင်းလိုက်နာဖို့အတွက်တေးသေးချာချာစူးစမ်းမှုရှိတဲ့နိုင်ငံတွေစီးရင်ကိုပါထုတ်ပြန်ခဲ့ပြီးဒီထက်မှမြန်မာနိုင်ငံနဲ့အတူဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေပါပါဝင်နေပါတယ်ဒီနိုင်ငံတွေကိုပြီးခဲ့တဲ့နှစ်အတွင်းလိုက်နာဖို့အတွက်မစူးစမ်းတဲ့နိုင်ငံတွေအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးကမှတ်တမ်းတင်ပြီးဒီကိစ္စကိုအမေရိကန်လွှတ်တော်မှတင်ပြဖို့နဲ့နိုင်ငံတော်မှတ်တမ်းမှထည့်သွင်းထုတ်ပြန်ဖို့ပါသမ္မတကညွှန်ကြားခဲ့ပါတယ်ဒီသုံးနိုင်ငံတည်းကမြန်မာနဲ့ဗင်နီဇွဲလားနိုင်ငံတွေဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်သိတ်ကိုအရေးပါတာမို့ဒီနိုင်ငံတွေအတွက်မူရဆေးဝါးတိုက်ဖျက်ရေးလုပ်ငန်းတွေမှာအမေရိကန်ကအကူအညီပံ့ပိုးပေးဖို့ပါပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနမူရတိုက်ဆေးဝါးတိုက်ဖျက်ရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာလက်ထောက်နိုင်ငံသားဝန်ကြီးဝီလျံဘရောင်းဖီးလ်ဟာပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးမြန်မာစုကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံတွင်မူရဆေးဝါးတိုက်ဖျက်ရေးနဲ့ဘိန်းထုတ်လုပ်မှုလျှော့ချနိုင်ရေးစတာတွေမှာပူးပေါင်းလှုပ်ဆောင်မှာဖြစ်တဲ့အပြင်တရားဥပဒေစိုးမိုးရေးကဏ္ဍမှာလည်းအကူအညီပေးဖို့အတွက်အစီအစဉ်တွေချမှတ်နေပြီလို့ပြောကြားခဲ့ပါတယ်။